ထိုင်းနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုပြန့်နှံ့နေတာကြောင့်ဘန်ကောက်မြို့တော်တွေကကျောင်းတွေအပန်းဖြေပန်းခြံတွေလက်ဝှေ့ပွဲကျင်းပတဲ့နေရာတွေအပါအဝင်လူအများစုဝေးနိုင်တဲ့နေရာတွေကိုပိတ်ထားပါတယ်ဒီနေ့တောက်ချာနေမှာအတူပြုလူနာသစ်224ဦးရောက်တဲ့216ယောက်သေဆုံးတယ်လို့စည်ရင်ထုတ်ပြန်ထားပါတယ်24နိုင်အတွင်းအတူပြုလူနာသစ်136ယောက်ရှိတဲ့ ဘန်ကောက်အပါအဝင်ခရိုင်ခုနှစ်ခုကိုအနည်းအောင်ဆုံးအဖြစ်သတ်မှတ်ထားပါတယ်စားတောက်ဆိုင်တွေကိုတော့ဖွင့်ခွင့်ပေးထားပေမဲ့ဆိုင်ထဲမှာထိုင်စားလို့မရပဲမှာယူစားတောက်လို့ပဲရပါတယ်ဒီကစားချက်တွေကိုဇန်နဝါရီလအထိထုတ်ပြန်ထားပါတယ်ပို့ပြီးတော့ကူးဆက်လွယ်တဲ့ကိုဗစ်ပိုးသစ်တွေ့ရှိထားတဲ့တောင်အာဖရိကနိုင်ငံကဖြီးသည်တွေနိုင်ငံတွေကိုဝင်ခွင့်ပိတ်ပင်မယ်လို့စင်ကာပူနိုင်ငံကလ ာသူတွေပါတောင်အာဖရိကနိုင်ငံကို14ရက်အတွင်းသွားထားရဲဆိုရင်စင်ကာပူနိုင်ငံထဲကိုဝင်ကွင်းခရီးတစ်ထောင်နားနေခွင့်ပေးမှာမဟုတ်ဘူးလို့ကျန်းမာရေးဌာနကပြောပါတယ်။နိုင်ငံကိုပြန်လာကြတဲ့နိုင်ငံသားတွေအများနဲ့နေထိုင်ခွင့်ရထားသူတွေဆိုရင်တော့ရောက်လာလာချင်းမှာကိုဗစ်ရှိမရှိဆေးစစ်မှုခံရမှာဖြစ်ပြီးတော့14ရက်တိကျခွဲနေကြရမှာဖြစ်ပါတယ်။တရုတ်နိုင်ငံမြောက်ပိုင်းကရှန်ယန်နဲ့ဒါလျန်လေးစိတ်ကြီးနှစ်ခုကလည်းခရီးသည်တွေလေယာဉ်ပေါ်မတက်ခင်မှာ82နာရီအတွင်းမှာကိုဗစ်ကင်းရှင်းချောင်းစစ်ဆေးထားတဲ့လက်မှတ်ပြရမယ်လို့သတ်မှတ်လိုက်ပါတယ်။ဘေကျင်းမြို့တော်မြောက်ဖက်မှာရှိတဲ့အမျိုးနှစ်ခုမှာကိုဗစ်အတည်ပြုလူနာတိုးလာနေတာကြောင့်အခုလိုဆောင်ရွက်တာဖြစ်ပါတယ်။